တရုတ်မြန်မာနှစ်နိုင်ငံနယ်ဆက်မန်စီမြို့နယ်မန်ဝင်းကြီးဒေသမှာတရုတ်နိုင်ငံဘက်ကဒေသခံတွေကမြန်မာပိုင်နဲ့နယ်မြေထဲမှာခြံစည်းရိုးလာခတ်တာကြောင့်နှစ်ဖက်ဒေသခံတွေကြားအငင်းပွားနေပါတယ်။ဒီကိစ္စကိုမြန်မာအာဏာပိုင်တွေအနေနဲ့ထိထိရောက်ရောက်ကင်တွယ်ဖြေရှင်းပေးဖို့မန်ဝင်းကြီးဒေသခံတွေကလိုလားနေကြပါတယ်။တရုတ်မြန်မာနယ်ဆက်အငင်းပွားမှုအခြေအနေရန်ကုန်ကလာတဲ့သတင်းကိုရန်နိုင်ပြောပြပေးပါရှင်
။လက်ရှိနယ်မြေအငင်းပွားတဲ့နေရာကတရုတ်မြန်မာနယ်ဆက်နေကြားမတိုင်အမှတ်53မြင်းဆောင်1နဲ့2ကြားမှာဖြစ်ပြီးတော့ဒီလ22ရက်နဲ့23ရက်မှာတရုတ်ဘက်ကမြန်မာပိုင်နယ်မြေထဲဧက80လောက်ထိကိုဝင်ရောက်ခြံခတ်လာတော့ကြောင့်ဆိုပြီးတော့နိုင်ငံဒေသခံပြည်သူတွေကြားမှာအငင်းပွားခဲ့တာပါအဓိကအငင်းပွားရတာကတော့နေဆက်ချောင်းမှာတရုတ်နိုင်ငံဘက်ကရေဒိန်းနိုင်ငံတွေတိစောက်လိုက်တဲ့အခါရေစီးကြောင်းပြောင်းသွားပြီးတော့ဖြစ်ပေါ်လာတဲ့မြေနုကျွန်းကိုတရုတ်ဒေသခံတွေကသူတို့ပိုင်အဖြစ်ခြံစည်းဥခတ်လာတာကြောင့်လို့မန်ဝင်းကြီးဒေသခံတို့က VOA ကိုပြောပါတယ်
ဒီနေ့တိုက်စားတော့မြန်မာနိုင်ငံဘက်မှာမြစ်ထိန်းနိုင်ရမလုံနိုင်ဘူးအဲ့တော့သူတို့ကလှုပ်တော့ဒီဘက်ကိုမြစ်ရည်တွေတိုက်စားပြီးတော့မြင်းနုကျွန်းတွေကဒီဧက80လောက်သူတို့ဘက်ကိုကတ်သွားတာပေါ့လေပေါ်သွားတာပေါ့မြန်မာနိုင်ငံဘက်ကတော့မြစ်ချောင်းကစီးတာပေါ့လေအဲ့ဒါတော့နမန်ချောင်းဒါအဲ့ဒီမြင်းနုကျွန်းဧက80လောက်ကိုသူကထတ်လို့ခြင်းနဲ့သဘောပေါ့နော်အဲ့ဒါကျေးဇူးရပါခတ်တယ်ခတ်နေတာနာမှာပဲကျွန်တော်ကသတ်ပါတယ်ဆိုပြီးတော့မှာတောင်းလို့ကြတယ်ဗျာ
ခြံစည်းရိုးခတ်တာဟာကိုဗစ် -19 ရောဂါကြောင့်လူအဝင်ထွက်တားဆီးဖို့လို့တရုတ်ဘက်ကအကြောင်းပြခဲ့ပြီးမြန်မာဘက်ကခြံစည်းရိုးဖျက်ဆီးပစ်ခဲ့ပြီးတဲ့နောက်10မိနစ်လောက်အကြာမှာတော့တရုတ်နိုင်ငံဘက်ကလုံခြုံရေးအဖွဲ့ဝင်တွေရောက်လာကြောင်းလည်းပြောပါတယ
်ကျွန်တော်ဖြိုဖျက်ပြီးအဲ10မိနစ်လောက်ကြာတော့အဲ့ဒီလုံးညိုရေးစတက်လို့ခေါ်မယ်ပေါ့လေဒီလက်နဲ့အပြည့်စုံမယ်သူရောက်လာတာဖြစ်တယ်။အင်းအားက30-40လောက်ရှိတာပေါ့။ဒါဒီရေကားနဲ့တော့သူတို့အဲ့လိုပေါ့ point ကားနဲ့လာတာ
။နေကြမတိုင်အမှတ်53မြင်းဆောင်3ကတော့ပျောက်ဆုံးနေပြီဖြစ်သလို53မြင်းဆောင်4ကတော့မြေကမ်းပေါ်ကနေရေထဲကျလူလူဖြစ်နေပြီလို့ပြောပါတယ်။မဝင်းကြီးနေဆက်ဒေသမှာ2014ခုနှစ်ကလည်းတရုတ်ဘက်ကသူတို့ပိုင်နယ်လို့သတ်မှတ်တဲ့နေရာမှာပင်းစဲအမြင့်မြစ်ထိန်နိုင်ငံကိုတိစောက်ခဲ့သလို2020မှာအဲ့ဒီမြစ်ထိန်နိုင်ငံပေါ်မှာခြံစည်းရိုးကာယံခဲ့ပါတယ်။အဲ့ဒီနောက်မြေနုကျွန်းတွေပေါ်လာပြီး2019ခုနှစ်မှာလည်းနှစ်ဖက်ပြည်သူတွေအကြားအငင်းပွားတာတွေဖြစ်ခဲ့ကြောင်းဒေသခံတွေကပြောပါတယ်။မဝင်းကြီးဒေသခံရမ်မီရဖတ်ဦးကတော့ဒီလိုအငင်းပွားတာတွေမကြာခဏဖြစ်တယ်လို့လည်းပြောပါတယ်
။ကျင်းတော့ရဖြစ်ဘူးလေခဏခဏဖြစ်ဘူးလေ၃-၄ခါတော့ရှိပြီ။အရင်နှစ်သုံးခါဆိုရင်တို့ကဒီနက်နက်ကင်မိမတော်မှာဒီဘက်ကနေတည်းအော်မနေ့တုန်းကကိုလေအဲ့လိုခဏခဏလေးဖြစ်ပူပ
ါနေသက်ညင်းပွားမှုတွေရေရှည်ဆက်မဖြစ်စေဖို့အစိုးရအနေနဲ့ကြက်ကြက်မက်မက်ဆောင်ရွက်ပေးစေခြင်းကြောင့်လဲမန်ဝင်းမြို့မိမြို့ဖတ်တူကတောင်းဆိုထားပါတယ
်အစိုးရကတော့လာပြီးနေဆောင်ပေးတာတော့မရှိသေးဘူးတုန်းကလာမဖြစ်ရှင်းပေးတော့လေနေဒီကျွန်တော်တို့ရွာသားတွေလည်းပဲဖြစ်ရှင်းနေရတာပေါ့ဗျာတိုးမဲ့ဆိုရင်တော့ဒီပေါင်စီလာပြီးဆီရှစ်ပေးဖို့ပေါ့ဗျာကျွန်တော်အဲ့ဒါကိုလည်းစာတို့လည်းတင်ခဲ့ပြီးပါပြီနှစ်ချိန်ရှိပါပြီဒါမဲ့သူချမှုကဘာမှမရှိလာဘူးအဲ့ဒါတတိယရဆောင်ပေးစီချင်တယ်ကကျွန်တော်တို့ပိုင်တာဘယ်လောက်ရှိရလဲသူတို့ပဲပိုင်တာဘယ်လောက်ရှိမလဲဗျာကျွန်တော်ကောင်းမှုတာပြီးတော့ဆီချစ်မပေးဘူးဆိုရင်တော့ပြဿနာတချို့ပြီးသွားမှာမဟုတ်ဘူးဗျာအဲ့ဒါကြောင့်ပြဿနာပိုကြီးသွားနိုင်မှာဆိုလို့ပေါ့ဗျာ
ပြီးခဲ့တဲ့နှစ်အတွင်းကကိုကန့်ဒေတာလောက်ကန်မျိုးအနီးမူဆဲခရိုင်မန်ဟီရိုမျိုးအတွင်းမှာလည်းတရုတ်နိုင်ငံဘက်ကချန်စီယိုခတ်တာရှိခဲ့တာကြောင့်မြန်မာနိုင်ငံဘက်ကကန့်ကွက်တာတွေရှိခဲ့ဘူးသလို2019ခုနှစ်ကလည်းချင်းရွှေဟော်နဲ့နန်းခမ်းမြို့နယ်ဘက်ဒီမှာနေဆက်ရေးအငင်းပွားတာတွေဖြစ်ခဲ့ပါတယ်။တရုတ်နဲ့မြန်မာနိုင်ငံထိစပ်နေတဲ့နယ်ကြားမြစ်ဟာမိုင်ပေါင်း1350နီးပါးရှည်လျားပြီးတော့နိုင်ငံနဲ့နိမိတ်စာချုပ်ကိုတော့1960ခုနှစ်မှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။တရုတ်မြန်မာနယ်ဆက်သဘောတူစာချုပ်အရ9နှစ်တကြိမ်နယ်နိမိတ်ပူးတွဲစစ်ဆေးရမှာဖြစ်ပေမဲ့1995ခုနှစ်ခရဲကမစစ်ဆေးနိုင်တာဟာ24နှစ်ကြာခဲ့ပါတယ်။2018-2019ခုနှစ်အတွင်းနယ်မြေအငင်းပွားတာတွေဖြစ်ခဲ့ပြီးတဲ့နောက်2019ခုနှစ်မှာတော့နိုင်ငံနယ်နိမိတ်ပူးတွဲစစ်ဆေးမှုတွေကိုပြန်လည်စတင်ခဲ့ပါတယ်ခင်ဗျာ